ကင်းပြင်းနဲ့မြဝတီခရိုင်လက်ကိတ်ကော်မြို့သစ်ထဲမှာကရင်မျိုးသားလူမျိုးရေးကန်နယ်လေတပ်ပြည်သူ့ကာကွယ်ရေး PDF တပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဧပြီလ10ရက်တနင်္ဂနွေနေ့ကတိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ကရင်ဒေသက1600ကျော်ထိုင်းနိုင်ငံဘက်ကိုထပ်ပြီးတော့ထွက်ပြေးတင်းရှောင်လာခဲ့ကြပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ KNU ကရင်မျိုးသားအစည်းအရုံးနယ်မြေတွေမှာစစ်ကောင်စီတက်နဲ့နေကြားဆောင် BGF တက်ကတစ်ဖက် KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကိုင် KNL KNDO နဲ့ပြည်သူ့ကာကွယ်ရေး PD ရဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်ဒီကနေ့မှလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကရင်အမျိုးသားအစည်းအရုံးဘိုးကော်မတီဝင်လည်းဖြစ်တရင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံလည်းဖြစ်တဲ့ဖရိုကလေဆေးကညနေပိုင်းအထိသူတည်ထားတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။တိုက်ပွဲကတော့နေ့တိုင်းနေ့နီးလို့ဖြစ်နေတာပဲ။သို့တော်ညာလည်းပဲကျွန်တော်လူစီကိုလေတိကျတဲ့အချက်လက်တွေနဲ့ဒီဂျီနန်းနဲ့မရောက်လာသေးတော့ကျွန်တော်ကထိခိုက်ဒဏ်ရာရရှိမှုရဲ့အခြေအနေတွေကတော့ကျွန်တော်တို့ကတိကျထိသေးတော့လေဂျီနန်းဘုံမှာပဲခြေခံပြီးတော့ကျွန်တော်တို့ကပြောရတာပေါ့အဲ့ဒါတော့ဖြစ်နေတယ်ဆိုတာတော့ပေးကြတယ
်အီဗီလာဆယ်ရဲ့နေ့တနင်္ဂနွေနေ့ကတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်နောက်ထပ်ကရင်ဒုက္ခသည်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြရပါတယ်အခုရက်ပိုင်းထိုင်းနိုင်ငံဘက်ရောက်လာတဲ့စစ်ဘေးဒုက္ခသည်1600ကျော်ရှိသွားပြီဆိုပြီးစီဘေးဒုက္ခသည်တွေကိုအခုညီပေးနေသူတူကပြောပြပါတယ
်အခုလက်တော်ပေါ့နော်ဟိုကူလာတဲ့ဆစ်ဆောင်တွေပြီးခဲ့တဲ့ရက်ကကူလာတဲ့ဆစ်ဆောင်တွေနေရာဒီက5ခုပေါ့နော်အဲ့ဒီနေရာဒီက5ခုကတော့အုံဖန်ပါမှာ4ခုရယ်အဖုတ်ဖက်ဘက်မှာတစ်ခုစုစုပေါင်းဆစ်ဆောင်ဦးရေက1600ကျော်ရှိပါတယ
်ဒီကနေ့ဧပြီလ17ရက်နေ့မှာတော့မြန်မာစစ်ဘေးဒုက္ခသည်တွေရှိတဲ့နေရာဘက်ကိုထိုင်းအနာပိုင်တွေကတွားရောက်ပြီးအစားအသောက်အကူအညီတွေပေးခဲ့ပါတယ်တနင်္ဂနွေနေ့ကစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့စဉ်အတွင်းမှာ၄ကီကော်မြို့တည်နေရာနဲ့အနီးတဝိုက်မိခိုးငွေတွေကြောင့် KNU နဲ့ပူးပေါင်းတပ်ဖွဲ့ဘက်ကရဲဘော်တွေနဲ့အဲ့ဒီဒေသကဒေသခံခြေရွာသားတွေမူးဝေအော့အန်နာရာရန်နာတွေဖြစ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကလည်းပြောပြပါတယ
်။အစိတ်တင်တဲ့ဟိုဆိုင်းကိုပြတာပေါ့နော်။အစိတ်တင်တဲ့ဆိုင်းတွေကိုပြတယ်မူးမူးတွေအော့အန်တွေအဲ့လိုမျိုးတွေဖြစ်တယ်တော်တော်ရင်ငတ်တယ်အဲဒီအငွေတွေရှူမိတာမိဘအငွေတွေအဝါရောင်အဲဒီအငွေတွေရှူမိတဲ့လူတို့ကအခုဆေးကုနေရတယ်အဲဒီလက္ခဏာမျိုးတွေတွေ့ရရဲဘော်တွေစစ်သေးဆောင်နဲ့အဲဒီရွာသားတို့တွေအဲ့လိုမျိုးဖြစ်တယ
်မိဘအငွေတွေရှူမိတဲ့စစ်ဘေးဒုက္ခသည်တွေလည်းမူးဝေအော့အန်နာတွေဖြစ်ခဲ့ကြောင်းအကူအညီပေးနေသူတွေကပြောပြပါတယ်သူတို့ကမိဘအငွေတွေကြောင့်လို့ပြောပေမဲ့မူးမော်အော့အန်ရတဲ့အဓိကအကြောင်းရင်းကိုတော့ VOA ကတိကျအတည်မပြုနိုင်ပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးမြောက်ရီခရိုင်လေးကေကော်နဲ့ကော့ကရိတ်မြို့နယ်တောင်ဘက်တွေမှာနှစ်ဖက်တိုက်ပွဲတွေပြန်ဖြစ်လာတာဟာ3လကျော်ကြာပြီဖြစ်တယ်လို့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးကြီးစံတွေကြာရောက်ခဲ့တဲ့အတွက်ဒေသခံတွေရဲ့အိမ်တွေလည်းပျက်စီးတာတွေရှိတယ်လို့ဒေသခံတွေထိခိုက်ဒဏ်ရာရသေဆုံးတာတွေလည်းရှိနေပါတယ်ရှင်